Welcome to the Voice of America in Burmese.
ဘေးအနေရဲ့သူတွေကင်းဝေးတဲ့မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မတ်လ20ရက်စနေနေ့မနေ့ပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါအိန္ဒိယနယ်စပ်မနီပူးပြည်နယ်တဲကို CDM လို့တဲ့ရဲတပ်ဖွဲ့ဝင်တွေတစားစားပို့တိုးပြီးထွက်ပြေးခိုလုံလာနေကြပါတယ
်ရဲဆိုတာကျွန်တော်ပြည်သူလူထုကိုလုံခြုံရေးပေးရမယ်အဲရဲတပ်ဖွဲ့တို့စစ်သားတို့ကကျွန်တော်ဒီလိုပြန်လို့လို့ဆိုတော့မချစ်တင်ပါဘူးတမထားတာကျွန်တော်စီးတုံးစီးအလိုပေါ့ EU တင်နန်းပို့ချတဲ့အတိုင်းပဲကျွန်တော်ကအဲလုပ်ရမယ်ဆိုတော့ဒါပေမဲ့
ရဲတပ်သားလျံကျုံဟောက်ပြောသွားတာပါဒီအကြောင်းဆက်သွယ်မေးမြန်းချက်အပြည့်စုံတင်ပြဖို့ရှိသလိုရန်ကုန်မှာအလုလာလုံနေကြတဲ့ရခိုင်တိုင်းရင်းသားအလို့သမားတွေအခုချိန်မှာဘာအခက်ကြုံနေရပါသလဲတခါမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံအရေးပေါ်အစည်းအဝေးခေါ်ယူပေးဖို့အင်ဒိုနီးရှားသမ္မတကတောင်းဆိုတဲ့အပေါ်သုံးသက်ချက်စရာတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်းအင်ဂျင်နိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတပ်ဖြတ်နေတာသတင်းသမားတွေအပါအဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂတွေ့ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးရရဆက်ဆက်ဖိနှိပ်နေတာတွေကိုအန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချလိုက်ကြောင်းလဲနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂတွေ့ရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါတယ်။ကုလတွင်းမှုချုပ်ရဲ့ထုတ်ပြန်ချက်မှာလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်တပ်ကလက်မခံသေးကြောင်းဖော်ပြထားတယ်လို့လည်းစတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The military continues to defy calls including by the Security Council to end violations of
အခြေခံလူ့ခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ဖို့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့လုံခြုံရေးကောင်စီအပါအဝင်တောင်းဆိုမှုတွေကိုမြန်မာစစ်တပ်ကဆက်လက်ပြီးငြင်းဆန်နေသေးပါခိုင်မာပြီးညီညွတ်တဲ့နိုင်ငံတကာတုံ့ပြန်မှုအရေးတကြီးလိုအပ်ခဲ့ပါတယ်လို့သူကပြောသွားတာပါဒီအတော့တွင်မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းအောင်ပန်းမြို့မှာတောက်ကြနေကဆရာနာတိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲကိုစစ်တပ်ကဖြိုခွဲမှုကြောင့်အနည်းဆုံးလူ၈ဦးသေဆုံးခဲ့ပါတယ်မြန်မာပြည်သူတွေနဲ့ငြိမ်းချမ်းတည်ငြိမ်ပြီးတာယာဝါပြောတဲ့နိုင်ငံဖြစ်လာစေဖို့ဆိုတဲ့သူတို့ရဲ့မျှော်မှန်းချက်တွေနဲ့တထက်ထဲကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဆက်လက်ရည်တည်နေကြောင်းလဲစတီဖင်ဒူဂျရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေအလွန်ဆိုးရွားနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလဌာနကိုယ်စားလှယ်ကတောက်ကြနေကတတိပေးပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကပြုလုပ်တဲ့ video conference သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီဌာနကိုယ်စားလှယ် Andrew Kirkwood ကရန်ကုန်ရုံးကနေမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာပါ
From the United Nations point of view it is really important to emphasize that this situation could get worse and spin
ကုလသမဂ္ဂရှုထောင့်ကကြည့်အခြေအနေပုံမိုဆိုးရွားလာပြီးလုံးဝထိန်းချုပ်လို့မရပဲအဆုံးသတ်သွားမယ့်အရေးကိုအလေးထားဖို့အရေးကြီးနေတယ်လို့မြင်ပါတယ်လူကြီးရေနှစ်တန်းလောက်နေထိုင်တဲ့ရန်ကုန်စက်မှုဆောင်စင်ချေဘုံမြို့နယ်တွေမှာအခုဆိုရင်စရုပ်ချုပ်ရေးအောက်မှာရှိနေပြီးတပ်မှုတွေရဲ့တရားစီရင်အောက်မှာလုံးဝကြားရောက်နေတယ်လို့သူကပြောသွားတာပါအဲ့ဒီစရုပ်ချုပ်ရေးအောက်ရောက်နေတဲ့မြို့နယ်တွေကနေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူတွေတောင်းနေချီမိသားစုတွေကလေးတွေအစုလိုက်အပြုံလိုက်ထွက်ခွာနေတာကိုတွေ့ခဲ့ရတယ်လို့လည်းသူကဆိုပါတယ်သူတို့ဘဝတွေပုံမကောင်းမှုမို့ရန်ကုန်တက်ပြီးအလုလုနေသူတွေဟာအခုတော့သူတို့အရင်နေခဲ့တဲ့ကျေးရွာဒေသတွေစီပြန်နေကြတာဖြစ်တယ်လို့ Andrew Kirkwood ကပြောသွားပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာတင်ပြီးတဲ့နောက်တေဆုံးခဲ့သူပေါင်း212ဦးမကရှိနေပြီးအဲ့ဒီထဲမှာ15ဦးဟာကလေးအရွယ်တချို့ဆိုရင်အသက်14နှစ်အောက်တွေဖြစ်တယ်လို့လည်းသူကပြောပါတယ်လက်ရှိမြန်မာစစ်တပ်ပြစ်ခတ်နှိမ်နှမှုတွေကိုကုလသမဂ္ဂရန်ကုန်ရုံးအနေနဲ့စောင့်ကြည့်မှတ်တမ်းတင်ပြုစုထားတယ်လို့လည်းသူကဆိုပါတယ်လူသားချင်းစာနာထောက်ထားမှုအကျက်အတဲတွေဖြစ်ပေါ်လာတော့မဲ့အခြေအနေကိုလည်းအလွန်စိုးရိမ်ပူပန်မိတယ်လို့သူကဆိုပါတယ်။တည်သူကျမ်းမာရေးစနစ်ဆိုရင်လုံးဝပျက်စီးနေပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေဟာနိုင်ငံတော်မှာရှိနေတဲ့စေယုံပေါင်း36ခုကိုစီးနင်းသိမ်းပိုက်ထားတယ်လို့တချို့နေရာတွေမှာဆိုရင်လူနာတွေကိုစေယုံကနေစစ်တပ်ကနှင်ထုတ်ခဲ့တယ်လို့လည်း Andrew Kirkwood ကပြောသွားပါတယ်ရှင်။ အနာဂတ်ရာဇဝတ်မှုဆိုင်ရာတရားစွဲဆိုမဲ့လုပ်ငန်းစဉ်တွေအတွက်မြန်မာနိုင်ငံမှာဆင်ရနာတင်းကျင်ကစားပြီးကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတပ်တွေအထောက်အထားတွေကိုစုဆောင်းနေတဲ့ကုလသမဂ္ဂရဲ့လုပ်ရက်ကိုရန်ကုန်အမေရိကန်တန်ယုံကကြိုဆိုလိုက်ပါတယ်။တောက်ချာနေကထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့ကြေညာချက်မှာဖေဖော်ဝါရီလ၁ရက်နေ့ဆင်ရနာတင်းကျင်ကစားပြီးမြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့ဖြစ်ရပ်တွေကိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာWIWM အနေနဲ့အနီးကပ်စောင့်ကြည့်နေပြီးလူခွင့်ရေးချိုးဖောက်မှုမှန်သမျှတပ်သေးအထောက်အထားတွေနဲ့စူးစောင်းပြုစုနေတာဟာအရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒါမှသာအနာဂတ်တရားစွဲဆိုမဲ့ကိစ္စတွေမှာကျူးလွန်သူတွေကိုတာဝန်ခံစေဖို့ဒီအထောက်အထားတွေကိုအသုံးချနိုင်မှာဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာပြည်သူတွေအနေနဲ့အသုံးဝင်တဲ့သတင်းအချက်အလက်အထောက်အထားတွေကို WIWMC ကိုပေးပို့ဖို့လည်းတိုက်တွန်းထားတယ်လို့ဓာတ်ရိုက်ဆက်သွယ်နိုင်တဲ့ဖုန်းနံပါတ်အီးမေးလ်တွေကိုလည်းတန်ယုံကဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံမှာဆင်ရနာတိမ့်မှုကိုကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှတောက်ကြနေကတခဲနဲ့အတည်ပြုလိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ကရွေးကောက်တင်မြှောက်ခံထားရတဲ့ဒေါအောင်ဆန်းစုကြည်အစိုးရကိုဖြုတ်ချပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖိနှိပ်ရမှာမြန်မာစစ်တပ်ကကြမ်းတမ်းတဲ့နှီးပြူဟာတွေတိုးမြင့်အသုံးပြုနေတဲ့အပေါ်အမေရိကန်အောက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်အောက်လွှတ်တော်ကတခဲနဲ့အတီးပြလိုက်တဲ့ဒီဆုံးဖြတ်ချက်မှာဆင်အာနာတိမ့်မှုနဲ့မြမအယက်သားခေါင်းဆောင်တွေဖန်စီထိမ့်သိမ်းထားတာကိုကန့်ကွက်ရှုံချထားပြီးဖန်စီထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့အလုပ်တာဝန်တွေပြန်လည်လှုပ်ဆောင်ဖို့လွှတ်တော်ခေါ်ယူရေးစာရာတွေကိုတောင်းဆိုထားပါတယ်။ဒီဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ398ကန့်ကွက်မဲ14မဲဂျာနီမဲတမဲနဲ့အတီးပြခဲ့ပါတယ်။ဒီလိုကန့်ကွက်မဲနဲ့ဂျာနီမဲပေးသူတွေဟာ Republican အမတ်တွေပဲဖြစ်ပါတယ်။မြန်မာနိုင်ငံဖြစ်ပျက်နေတာတွေကိုအမေရိကန်ကစောင့်ကြည့်နေပြီးဒီမိုကရေစီပြန်လည်ထူထောင်ရေးကိုထောက်ခံကြောင်းရှင်းရှင်းလင်းလင်းပြသရမှာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Grigory Mix ကမြန်မာပေါ်အရေးယူရေးထောက်ခံဖို့တိုက်တွန်းပြောကြားရမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကြာသပတေးနေ့ကလည်းအောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးယူမှုနောက်ထပ်ဥပဒေကြမ်းတစ်ခုကိုအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းဖို့အထက်လွှတ်တော်မှလည်းမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ဒါတွေကိုသူတို့အစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်နေတာတွေကိုလွှတ်တော်မှတင်ပြအစီရင်ခံဖို့လိုအပ်ပါလိမ့်မယ်။
ဒီလိုအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 615ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အင်ကာနဲ့မနက်ခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးနဲ့အကြမ်းဖက်နှိမ်နင်းတာချက်ချင်းရပ်ဖို့အတွက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကတောက်ကြနေအာဆီယံခေါင်းဆောင်တွေရဲ့အဆင့်မြင့်အစည်းအဝေးမှာတိုက်တွန်းလိုက်ပါတယ်။လူမှုဘေးကင်းလုံခြုံရေးနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်လည်တည်ဆောက်ဖို့အတွက်ဆွေးနွေးမှုတွေနဲ့ပြန်လည်တည်မြဲရေးချက်ချင်းအကောင့်ထည့်ဖို့လည်းအွန်လိုင်းကပြောတဲ့မိန့်ခွန်းမှာအင်ဒိုနီးရှားသမ္မတကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးဖို့အတွက်အာဆီယံအဆင့်မြင့်အစည်းအဝေးတစ်ရပ်ကိုတက်နိုင်သမျှအများဆုံးခေါ်ယူဖို့အာဆီယံဥက္ကဋ္ဌဖြစ်တဲ့ဘရူလန်နိုင်ငံဆော်ဘွားနဲ့ဆွေးနွေးသွားမှာဖြစ်ကြောင်းလည်းသမ္မတဝီဒိုဒိုကပြောပါရယ်။သမ္မတဝီဒိုဒိုရဲ့မြန်မာအရေးအာဆီယံမှာအဆင့်မြင့်အစည်းအဝေးခေါ်ယူဖို့အတွက်ပြောကြားချက်ကိုအင်ဒိုနီးရှားနိုင်ငံအချ်မဲရန်နီတက်ကတိုကဥပဒေပါမောက္ခဂျူဝါနာကကြိုဆိုလိုက်ပါရယ
်။
သမ္မတဂျိုကိုဝီအနေနဲ့သူအစည်းအဝေးခေါ်မယ့်ကိစ္စကိုဆက်ပြီးလှုပ်တင်တယ်လို့ခိုင်မာတဲ့အဖြေတစ်ခုရအောင်လုပ်ဖို့လည်းလိုပါရယ်။ဒီလိုလှုပ်ဆောင်မှုကနေအာဆီယံနိုင်ငံတွေချာမှာအင်ဒိုနီးရှားကဥဆောင်သူဖြစ်ကြောင်းပြနိုင်မှာပါလို့အင်ဒိုနီးရှားဘာသာနဲ့ပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတဲ့အတွက်တည်ဆုံဒဏ်ရာရတာတွေရှိခဲ့တဲ့နောက်မှာအကြမ်းဖက်ဖြိုခွဲမှုတွေရပ်ဖို့အတွက်အင်ဒိုနီးရှားမလေးရှားစင်ကာပူစတဲ့နိုင်ငံတွေကမြန်မာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလာကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအာဆီယံ10နိုင်ငံကြားအထူးအစည်းအဝေးတက်ခေါ်ယူဆွေးနွေးဖို့အတွက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့တောင်းဆိုလိုက်တာကိုမလေးရှားဝန်ကြီးချုပ်မူဟက်ဒင်ယာဆင်းကထောက်ခံကြောင်းတောက်ကြနေမှာပဲပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်နက်မဲ့အရက်သားပြည်သူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကအသက်ဆုံးတဲ့အထိအကြမ်းဖက်နှိမ်နင်းမှုတွေကိုဇက်တိုက်ကျူးလွန်နေတာဟာလက်ခံနိုင်စရာမရှိကြောင်းမလေးရှားဝန်ကြီးချုပ်ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်မြန်မ မြန်မာစစ်ကောင်ဆောင်တွေအနေနဲ့သူတို့ရဲ့လက်ရှိလှုပ်ဆောင်နေမှုတွေကိုပြောင်းလဲပြစ်ပြီးငင်းချမ်းတဲ့အဖြေရှာရေးလမ်းကြောင်းကိုရွေးချယ်ကြဖို့လဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းမြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တွေကိုထွက်ပြေးလာတဲ့မြန်မာနိုင်ငံသားထောင်ကနန်းရှိနေတဲ့အတွက်နယ်စပ်နားမှာဒုက္ခသည်စခန်းတွေကိုကူညီတိဆောက်ပေးဖို့ဗဟိုအစိုးရကိုမီဇိုရမ်အာဏာပိုင်တွေကတိုက်တွန်းနေတယ်လို့မီဇိုရမ်လွှတ်တော်အမတ်ကေဗန်လာဗီနာရဲ့တောက်ကြံတဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။သူတို့အတွက်စခန်းတွေကိုတိဆောက်မပေးနိုင်ရင်ဒီဒုက္ခသည်တွေဟာအိန္ဒိယနိုင်ငံတလွှားပြန့်သွားနိုင်တယ်လို့လည်းသတိပေးပါတယ်။မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်တဲ့အတွက်ဆန္ဒပြကြတဲ့ပြည်သူတွေကိုစစ်တပ်ကအင်အားသုံးဖြိုခွဲမှုတွေနောက်ပိုင်း February 9နောက်ပိုင်းလောက်မှစပြီးအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သူတွေရှိလာခဲ့တာပါအများစုကမီဇိုရမ်နဲ့ကပ်နေတဲ့ချင်းပြည်နယ်တွေကအရတားတွေဖြစ်ကြောင်းလဲလွှတ်တော်အမတ်ကပြောပါတယ်အိန္ဒိယအကြီးတန်းရဲအရာရှိတဦးကတော့အိန္ဒိယနိုင်ငံတဲကိုမကြသေးခင်ကရင်းနဲ့မိသက်ဝန်ထမ်းတွေအပါအဝင်လူပေါင်း400လောက်ဝင်ရောက်လာမယ်လို့ခန့်မှန်းထားတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအိန္ဒိယဗဟိုအစိုးရကနိုင်ငံတွင်းတရားဝင်လာရောက်မှုတွေကာကွယ်ဖို့နဲ့ရောက်လာသူတွေကိုပြန်လည်ပို့ဆောင်ဖို့အတွက်နယ်စပ်ပြည်နယ်၄ခုကိုညွှန်ကြားခဲ့တာဖြစ်ပေမဲ့ဒီဒုက္ခသည်တွေကိုခိုလုံခွင့်ပေးဖို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကချက်သပရီနေမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတိုက်တွန်းနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်စစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရအဖွဲ့ကိုဖျောက်ချခဲ့တဲ့နောက်မြန်မာရေအားဖြင့်စီမံကိန်းဆိုင်ရာဖွံ့ဖြိုးရေးအတွက်ပါဝင်ဆောင်ရွက်နေတဲ့ပြင်သစ်စွန့်ရံလုပ်ငန်းအဖွဲ့ EDF ကသူ့ရဲ့လုပ်ငန်းတွေကိုဆိုင်းငံ့လိုက်တယ်လို့တောက်ကြနေမှာအတည်ပြုပြောဆိုပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကြောင့်သူတို့ပါဝင်ဆောင်ရွက်နေတဲ့ရွှေလီ3ရေအားဖြင့်စီမံကိန်းကိုရပ်ဆိုင်းထားဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ EDF ပြောခွင့်ရကMarchla 19ရက်နေ့က Justice for Myanmar NGO အဖွဲ့စီကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။ဒါပြင်သူတို့အဖွဲ့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပြင်သစ်တဲ့ EU ဥရောပတမကအာဏာပိုင်တွေနဲ့လက်တွဲပြီးအနီးကပ်စောင့်ကြည့်နေကြောင်းလည်းပြောပါတယ်။ပြင်သစ်အစိုးရအများစုပိုင်ဆိုင်တဲ့ EDF စွန့်ရံလုပ်ငန်းအဖွဲ့ရဲ့အခုလိုပြောကြားချက်ကိုကြိုဆိုကြောင်း Justice for Myanmar ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကတိုက်တွန်းနေတဲ့ကြားကပဲမြန်မာအာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာကြောင့်အခုဆိုဖြုတ်ခွဲမှုတွေအတွင်းတေဆုံးရသူက235ယောက်ကျော်နေပြီလို့ AAPBB အကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ COVID-19 ကာဝယ်ဆေးတစ်မျိုးဖြစ်တဲ့ AstraZeneca ကနေရတဲ့အကျိုးကျေးဇူးတွေဟာသူ့ကြောင့်အန္တရာယ်ရှိနိုင်တာတဲ့အများကြီးပိုတာနေတဲ့အတွက်ဒီဆေးကိုအသုံးပြုဖို့အတွက်ထောက်ခံချက်ပေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကာကွယ်ဆေးဘေးကင်းရေးကမ္ဘာလုံးဆိုင်ရာအကြံပေးမှုကော်မတီကတောက်ကြနေမှာပဲပြောပါတယ်။အလားတူထောက်ခံချက်မျိုးကိုဗိုလ်တော်ဟူးနေကပနာမသဘောထားပြောသွားခဲ့ပေမဲ့တောက်ကြနေမှာတော့သူတို့ရဲ့တုံ့တက်ချက်ကိုအပြီးတက်လိုက်တာဖြစ်ပါတယ်။ဒီကာကွယ်ဆေးထိုးသူတချို့မှာတွေးခဲ့တဲ့လက္ခဏာရက်တွေတွေ့ရတဲ့ဆိုပြီးဥရောပနိုင်ငံအများပြားမှာ AstraZeneca ကာကွယ်ဆေးအသုံးပြုမှုကိုရပ်တန့်ထားလိုက်ခဲ့ပြီးတဲ့နောက်မှာ WHO ကော်မတီကနေအချက်လက်တွေကိုပြန်ပြီးတုံ့တက်တာလို့WHO အကြီးအကဲ Tedros Ghebreyesus ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ
် WHO's Global Advisory Committee on Vaccine Safety met this week to review the data on blood clots and low platelets among some people
တချို့မှာတွေးခဲ့တယ်ဆိုတာဒီကာဝယ်ဆေးကြောင့်လို့တက်အမပြောနိုင်ကြောင်းလည်းသူကပြောပါတယ် COVID-19 ရောဂါကိုယ်တိုင်ကလည်းတွေးခဲမှုဖြစ်စေတယ်ဆိုတာကိုသတိပြုဖို့လိုကြောင်းလည်း WHO အကြီးအကဲကထောက်ပြပါတယ်ဥရောပဆေးဝါးအေဂျင်စီ EMA ကလည်းအလားတူသုံးသက်ချက်မျိုးကိုအင်ကာနေကထုတ်ပြန်ခဲ့တာပါ Direct from Washington The Voice
of America VOA စနေနေ့မနေ့ကထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေဇက်တိုက်ဆိုသလိုထုတ်လွှင့်သွားပါမယ်အရင်ဆုံးနားဆင်ရမှာကစစ်တပ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေရန်ကုန်မှာဆက်တိုက်ရှိနေစေဖြစ်တာကြောင့်စစ်ရုံအလို့ယုံတွေရန်နာထားကြရတာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့တိုက်ပွဲဖြစ်ပွားခဲ့တာကိုတင်းရှောင်ရင်ရန်ကုန်မှာအလို့လာလို့ကြတဲ့တောင်းချီတဲ့ရခိုင်တိုင်းသားရွှေပြောင်းအလို့သမားတွေဟာလည်းလက်ရှိရန်ကုန်အခြေအနေကြောင့်နေရပြန်ဖို့ခက်ခဲနေကြပါတယ်မြန်မာပြည်တွင်းကပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပါအောင်ဗျာ
ရခိုင်ပြည်နယ်ကနေရန်ကုန်မှာလာပြီးအလုပ်လုပ်နေကြတဲ့တောင်းနဲ့ချီရဲ့ရွှေပြောင်းလုံသမားတွေနေရာပြန်မှုခက်ခဲနေကြတယ်လို့ရခိုင်မျိုးသားကွန်ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်။ကျွန်တော်ပြုစုထားတဲ့အစီအစဉ်ကရန်ကုန်မှာပဋိပင်ပါဝင်ပေါ်တဲ့အခြေခံလူက6000ကျော်ရှိတယ်။အဲ့တော့လက်ရှိဒုက္ခရောက်နေတဲ့အခြေခံလူကားတွေကတော့ကျွန်တော်ခုနကပြောသလိုပေါ့နော်။အခြေခံကျွန်တော်တို့ပို့ဆောင်ပေးမဲ့အခြေခံမှု3000နဲ့ကိုက်နေတဲ့လူကားတွေဖြစ်တဲ့ပေါ့နော်လက်ကခဏ1000ကနေ9000ကျော်ရတယ်။ဟက်ပါလို့ခေါ်တာပေါ့နော်။အကူတွေပေါ့နော်အဲ့ဒီအခြေခံလုပ်သားတွေအတိအကဒုက္ခအကျက်တဲရောက်နေတဲ့အခြေခံလုပ်သားတွေဖြစ်တဲ့ပြန်တဲ့လူတွေလည်းတို့ဒီလက်ရှိဒီပေါ့နော်လိုင်တန်ရရှိပြီးသားမင်္ဂလာတို့တော့မှပြန်ဖို့အတွက်အခက်အခဲရှိနေတာရှိတယ်လို့ကျွန်တော်တို့ကြားသိရတယ်ပေါ့
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အတွက်ရွှေပြောင်းလုပ်သမားတွေအလုပ်လက်မဲ့ဖြစ်ခဲ့ကြရတဲ့အပြင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းခုချိန်ထိတည်ငြိမ်မှုမရှိသေးတဲ့အတွက်စယုံတို့ယုံတွေပိတ်ထားတာကြောင့်ရွှေပြောင်းလုံသမားတွေအခက်ကြုံနေကြရတာပါ။နေရပြန်သွားကြတဲ့အလုံသမားတချို့ရှိနေပေမဲ့လည်းရခိုင်ပြည်နယ်ကိုပြန်ဖို့အခက်ခဲတွေ့နေကြသူရွှေပြောင်းလုံသမားတောင်းနဲ့ချီပြီးရှိနေသေးတယ်လို့လည်းဥတင်ထူအောင်ကဆက်ပြောပါရယ
်။ရခိုင်ဘက်ကရောက်သွားတဲ့လူတွေထောင်ချီရှိပြီလို့ကျွန်တော်တို့ကြားတယ်။ဒီတဲ့င်းကတော့ကျွန်တော်တို့အတိအကျ confirm မလုပ်နိုင်ဘူး။ဒါပေမဲ့ကျွန်တော်တို့မှန်တာတော့ဒီအကျက်တဲ့ကာလမှာပြန်သွားမယ်အင်ပြန်နိုင်မယ်အင်ပြန်မှုတော့ကြိုးစားနေတဲ့အခြေခံလောက်ကတွေအားလုံးပေါ့နော်ကျက်တဲ့ရောက်နေတဲ့လူဒီအားလုံးဟာကျွန်တော်တို့တောင်းချီရှိလိမ့်မယ်လို့တော့မှန်းထားတယ်ပေါ့ကျွန်တော်တို့နောက်ပတ်လောက်ကိုကျွန်တော်တို့ခီးနေလို့စတင်တော့မှာပါကျွန်တော်တို့ဒီလိုင်တရာတို့ရွှေပြည်တော်တို့မှရှိနေတယ်ကျွန်တော်တို့မိတ်ဆွေစီမှာတော့မှာမိတ်ဆွေတွေစီမှာတော့မှာလက်ရှိစရင်ကလိုက်ပါလို့လို့စရင်ပေးထားတဲ့လူတွေဟာတရားကြုံတရားဝန်ကြီးခန့်ရှိနေတယ်ပေါ့
အဲ့လိုဆက်ရုံအလုံယုံလေးပိတ်ထားတာကြောင့်နေရပြတ်မှုခက်ခဲနေသူတွေထဲမှာရခိုင်ပြည်နယ်ရသေးတော်မြို့နယ်ကနေရန်ကုန်မြို့ရွှေပြည်သာမြို့နယ်ကအထည်ချုပ်ဆက်ရုံတစ်ခုမှာအလုံလုံကင်နေတဲ့မတ်ချိုချိုဦးလည်းပါဝင်ပါတယ်။တိုက်ပွဲတွေကြောင့်နေရစွန့်ခွာနေရတဲ့မိဘတွေကိုထောက်ပံ့နေတဲ့မတ်ချိုချိုဦးကလက်ရှိမှာအလုံလက်မဲ့ဖြစ်နေတာကြောင့်သူကိုယ်တိုင်အခက်ကြုံနေရတယ်လို့ပြောပါတယ်။
အခုကြတော့ဟိုဆက်ရုံတွေကမိနောင်နဲ့ဆက်ရုံတွေကလာတာထုံးမဟာလေးတိကျလို့ပြောဘူး။မမနဲ့ကိုလည်းတိချာမပြောတော့ဘူးဒီကလူတွေကကြောင်းလေးနဲ့တိသွားတာပေါ့နော်ပြီးရင်ကောင်းဝဲလာတော့ကလည်းအဲ့ဒီအမေသိနေချင်းနေတော့လာစားနေရလည်းဘယ်တော့မှမရဘူးတရားမှ6000 9000အလုံးစုံရတပိန်းနဲ့2000 3000အဲ့လိုပဲရတာအဲ့ဆိုအဆောင်လာခါစားမဲ့ဟာနဲ့အဲ့ဒါတွေကြတော့ဘလို့သူတို့တွေမှဘလို့မှသက်ဆိုင်ကမလဲပတ်နိုင်တော့တာပေါ့နော်အဲ့ဒါပြန်ဖို့အခက်အခဲတွေကတော်တော်လေးကိုဖြေသွားတာအဝအဲ့အဲ့တလာပြီးတော့ဒီကလာကြီးကြီးချင်းချင်းနဲ့အလုံးလုံးမလာလို့စဉ်းစားနေတာ14ရက်လောက်ပဲလုံးလိုက်ရတာပေါ့နော်ညီမတို့တွေကြတော့ကလေးရအပြီးမှကြတော့ဒီတစ်ခါလေညလာတဲ့ခါကျတော့ဟိုအဆင်မပြေတော့ကွာပြန်ဖို့အခက်ခဲကြတော့ငွေကြီးကအဓိကပေါ့အဲ့လိုမျိုးကုညီတဲ့လူတွေတော့လိမ့်လာစုံစမ်းတာပေါ့နော်ဘယ်မှမအကူအညီပေးနိုင်မလဲအဲ့လိုမျိုးပေါ့
ရခိုင်မိလည်းကိုပြန်မဲ့တောင်းတဲ့ချီတဲ့ရွှေပြောင်းလုံသားတွေနေရပြန်နိုင်ရေးပရာဟိတအဖွဲ့တွေကကုညီဆောင်ရွက်ပေးနေတာမှာတကြီးရွယ်ဦးတွေနာမကျန်းသူတွေနဲ့ကိုဝန်ဆောင်မိခင်တွေကိုဦးစားပေးပို့ပေးသွားမှာဖြစ်တယ်လို့ရွှေပြောင်းလုံသားတွေနေရပြန်ရေးကူညီဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါကိုရန်နိုင်ပြောပြသွားတာပါဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာ CDM လုပ်နေကြတဲ့ဝန်ထမ်းတွေတဲ့ရဲတပ်ဖွဲ့ဝင်တွေလည်းတစစပါဝင်လာကြပြီးအခုဆိုရင်အိန္ဒိယဗက်ချန်နေဆက်ဒေသကိုပြေးဝင်ခိုလုံသူများပြားလာတယ်လို့ CDM တမားတွေကိုကူညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံတလွှားမြို့ရွာအသီးသီးကဆန္ဒပြနေသူတွေကိုစစ်တပ်နဲ့ရဲကလိုက်လံနှိမ်နှင်းဖြိုခွင်းနေတဲ့လို့ရက်ပေါ်လက်မခံနိုင်တာကြောင့်ငြင်းညမ်းစွာအာဏာပီဆန်ရေး CDM လုပ်မယ်ဆိုပြီးရဲတပ်ဖွဲ့ဝင်တချို့အိန္ဒိယနဲ့ထိုင်းမြန်မာနယ်စပ်ဘက်ထွက်ပြေးတင်းရှောင်ကြတာယာကနန်းချီရှိလာပြီဖြစ်ပါတယ်အိန္ဒိယနယ်စပ်မှာဆိုရင်အထူးသဖြင့်မီဇိုရမ်ပြည်နယ်နဲ့မဏိပူပြည်နယ်တွေကိုထွက်ပြေးခိုလုံသူတွေတစားစတိုးလာနေတာပါမနီပူပြည်နယ်မိုးရင်မြို့ကိုပြီးခဲ့တဲ့သတင်းပတ်တဲ့ CDM လုပ်ပြီးရောက်လာသူကတော့စာလင်းကြီးမြို့နယ်ရဲစခန်းကရဲတပ်သားလျံကျုံဟောက်ပါသူဟာချင်းတိုင်းသားဖြစ်ပါတယ
်အဲကျွန်တော်ကတာဝန်ကျတာတော့မုံရွာချင်းနေတောင်မှာတာဝန်ကျတာပေါ့အဲဝမ်ပေါင်းတို့ရန်စီတို့အဲအဲ့မှာတာဝန်ကျတာပေါ့မုံရွာမှာခဏခဏဟိုဖြိုခွဲတာရှိရလင်းကျွန်တော်ချင်းနေတောင်မှာတော့ဖြိုခွဲတာတော့မရှိဘူးကိုမိတော့လောစရတော့မပေးသေးဘူးကျွန်တော်တို့ရှိတော့မှာပေါ့ဖြစ်လာဖို့လည်းများတယ်အဲ့မှာကျွန်တော်လည်းဖြိုခွဲဖို့လည်းအဲ့လိုအမိပေးလာတော့ကျွန်တော်မလုပ်နိုင်ဘူးလို့အဲဒါမဲ့တတ်နေတော့ဖြိုခွင်းဆိုင်မှာပဲကျွန်တော်လည်းအဲကျွန်တော်စစ်ဆိုးရလက်ထက်မှာကျွန်တော်လည်းမနေချင်တော့ဒါပြောလောဆယ်စစ်ကောင်ကြီးရဲ့ဟိုဟာပေါ့အဲအမိထုတ်စာတွေပေါ့ကျွန်တော်မလိုက်နိုင်ပါဘူးလို့အဲကြော်ပြီးကျွန်တော်စီကြံမလုပ်မယ်လို့ဖုံးဖြတ်ချက်ချထားတယ်တေဝင်တော့အကြောင်းတော့မကြောက်ဘူးကျွန်တော်ဟာတေဝင်ကြရတော့ပဲလွတ်မှာလေပေါ့အဲ ये मुरो बारो वा तक्खे मुरो फोन लांसर है जनो लांट शालों ना तो फोन करा वैसे मैं फोन मकाई मु दिवकाई जाऊँ मावे जनो फोन करना जनो थला रा मुझे नहीं थला आये ने का जनो मुझे सकना जनो तुम्हें चिंतियाँ शी है पाले माने तू तू तूने तू थला तो आये ने या तुम्हारे लोग मांग ला खेला दिने से चले ने निकल लाओ याद थ थला रा नी डाइ
ညီမနိုင်ငံအတွင်းဆန္ဒပြပွဲတွေကိုလက်တလောဖြိုခွဲမှုတွေဟာသူတို့လေးလာထားရတဲ့ရဲလုံတုံးလုံးနီးတွေနဲ့မကန့်ညီဘူးလို့လဲရဲတပ်သားလျံကျုံဟောက်ကပြောပါတယ်ရဲဆိုတာကျွန်တော်ပြည်သူလူထုလုံခြုံရေးပေးရမယ်ရပ်ကွက်တို့မြို့တို့အေးချမ်းတာရဲ့ဖို့ကျွန်တော်လုံခြုံရေးယူပေးရမှာလဲကျွန်တော်ရဲတပ်ဖွဲ့တို့စစ်သားတို့ဟာကျွန်တော်ဒီတို့ပြန်လုပ်လို့ဆိုတော့မဖြစ်သင့်ပါဘူးဒါပေမဲ့အ
မနီပူမိုရီမြို့ကိုနောက်ထပ်ရောက်လာတဲ့ကျင်းတိုင်းသား CDM ရဲတပ်သားကတော့ပေါင်လင်းမှန်ဖြစ်ပါတယ်။သူပါကြောင့် CDM လုတ်ဖြစ်တယ်လဲဆိုတာကိုရှင်းပြပါတယ
်။ CDM လုတ်ရတဲ့အကြောင်းရင်းကတော့တွေ့ကြမြင်ကြတဲ့အတိုင်းပေါ့လေ။မတရားတစ်ဖြစ်အာဏာသိမ်းတယ်မတရားတစ်ဖြစ်ပြည်သူတွေပေါ်မှာအနိုင်ကျင့်ပြီးမှဖိနှိပ်အုပ်ချုပ်ပြီးမှဒီလိုပြည်မြေ PDV ဒီလိုတက်ဖြတ်တဲ့ခါကျတော့ကျွန်တော်အနေနဲ့တာဝန်ထမ်းဆောင်နေတာဟိုပေါ့မကြည့်ရဘူးပေါ့နော်။အဲနောက်တစ်ခုကတော့အဲရဲတပ်ဖွဲ့ဝင်ရဲ့ uniform ကိုစစ်သားတွေကခိုင်းတယ်။အမပီတူတွေကိုအဲရဲတပ်ဖွဲ့ဝင်တွေလုပ်ငန်းတိုင်းမလုပ်ခိုင်းဘူးနဲ့ဒီလိုပစ်တက်တယ်အမျိုးမျိုးတွေပေါ့ကွာ။အမပြုတ်ပေါ်မှာတွေ့တယ်တွေ့တဲ့ခါကျတော့အမကျွန်တော်တို့ကမျက်ရည်တွေတောင်ကျတယ်။အဲနဲ့မခံစားနိုင်လို့ပေါ့။အဲအဲ့ရနေရနေပြီးတော့ကျွန်တော်ကစီရီမှာလုတာ
။အခုလိုအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်နဲ့မဏိပူးပြည်နယ်တွေကိုထွက်ပြေးခိုလုံလာသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေအပြင်အခြားအစိုးရဝန်ထမ်းတချို့လည်းပါဝင်တာပါ။ဒီကနေ့အချိန်ထိတော့ CDM လုတ်ပြီးမီဇိုရမ်ပြည်နယ်တဲခိုလုံလာသူ400ကျော်နဲ့မနီပူပြည်နယ်တဲခိုလုံလာသူ30နီးပါးရှိတယ်လို့အိန္ဒိယနယ်စပ်မှာကူညီကယ်ဆယ်ရေးလုပ်နေတဲ့ဥက္ကိုလေးကပြောပါတယ
်မီဇိုရမ်ဘက်မှာတော့ရောက်400ကျော်လောက်ရှိတယ်မနီပူမှာတော့အခု30တော့ဘယ်လိုကောင်းမလဲ20နဲ့မှ9ရောက်30နီးပါးပေါ့နော်ဟုတ်ကဲ့နီးစပ်နီးစပ်နယ်မြေမှာဝင်ရတာပေါ့
မိုးရေမြို့ကိုထွက်ပြေးလာသူတွေကိုစားရေးတောက်ရေးအကူအညီပေးနေတဲ့မဟန်နင်းကလည်းသူ့ခံယူချက်ကိုရှင်းပြပါတယ်
ဒီလိုပါပဲကျမတို့လည်းစိတ်နာတာပေါ့နော်ဗမာပြည်ရဲ့ကိစ္စကိုလေနော်အဲတံပိုကလေးတွေကိုလာချင်လားလာတဲ့လူကိုပေါ့အကုန်လုံး welcome ပဲဆိုမှကျမတို့လည်းဖိတ်ခေါ်တယ်လေတတ်နိုင်ဆုံးပေါ့နော်ကျမတို့လည်းတတ်နိုင်ဆုံးကူညီပေးမယ်ဆိုမှကလေးတွေကိုလိုက်ခေါ်တာပါကိုကလည်းတကယ်ချင်းတယောက်နဲ့နှစ်ယောက်ထဲမနိုင်ဘူးလေလူများတဲ့ခါကျတော့အဲ့ဒါတို့လည်းဆက်ပြုတ်တယ်လေတို့လည်းကူညီပေးတယ်လေနော်အဲ့လိုတရက်ကို၄-၅ယောက်အဲ့လိုအမြဲတမ်းကူညီပေးတယ်အဲ့ပါကူညီရတာကျမတို့လည်းတည်တည်ရှိတာပေါ့
အခုလိုစစ်တပ်ရဲ့အမိကိုမနာခံပဲအိန္ဒိယနယ်စပ်တဲပြေးဝင်ခိုးလွန်လာသူတွေကိုအိန္ဒိယဗဟိုအစိုးရကကူညီစောင့်ရှောက်ပေးဖို့မီဇိုရန်လွှတ်တော်ကလည်းဗလာဗန်နာကပြီးခဲ့တဲ့ရက်ပိုင်းနဲ့အိန္ဒိယလွှတ်တော်မှာတင်ပြတောင်းဆိုခဲ့ပါတယ်ခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းတာတွေရပ်တန့်ပြီးတည်ငြိမ်မှုပြန်လည်ရရှိစေရေးအတွက်အာဆီယံထိပ်သီးအရေးပေါ်အစည်းအဝေးကျင်းပပေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်သလိုမလေးရှားဝန်ကြီးချုပ်မူဟီဒင်ယာဆင်းကလည်းဒီတောင်းဆိုမှုကိုထောက်ခံလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ယုံအကြံပေးပန်နီတန်ဝတ္တနာယဂွန်ကတော့သူတစ်ပါးပြည်တွင်းရေးမဆက်ဖက်တဲ့မူရှိတဲ့အာဆီယံအတွက်စိန်ခေါ်မှုတွေအများကြီးရှိနိုင်ပေမဲ့အခုမြန်မာအရေးကိစ္စမှာတော့ရှိဆက်လုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုအင်ဒိုနီးရှားသမ္မတရဲ့အရေးပေါ်တောင်းဆိုချက်ပထမဆုံးအဆင့်ဆဖြစ်လာမယ့်ပုံကိုထိုင်းဝန်ကြီးချုပ်ယုံလုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပမောက္ခပန်နီချန်ဝတ္တနယာဂွန်က
I think ASEAN members Thailand included
ကျွန်တော်ထင်ပါတယ်လက်ရှိမြန်မာနိုင်ငံဖြစ်နေရတွေကိုအဆင့်မြင့် ASEAN အစည်းအဝေးမှာဆွေးနွေးနိုင်ဖို့အခုတောင်းဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေအနေနဲ့လက်ရှိအာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံစီကနေလမ်းညွှန်ချက်ကိုစောင့်မှုလိုပါတယ်
။အဲဒီတော့ဒ
ီထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အဓိကလိုအပ်ချက်ကိုထိုင်းနိုင်ငံချူလာလောင်ကောတက္ကသိုလ်နိုင်ငံရေးသိပ္ပံကျောင်းနိုင်ငံတကာဆက်ဆံရေးဌာနကပါမောက္ခလည်းဖြစ်တဲ့ပန်နီချန်ကပဲ
Having a high level meeting to discuss this
အခုလိုမြန်မာကိစ္စဆွေးနွေးရေးအဆင့်မြင့်ဆွေးနွေးပွဲဖြစ်လာဖို့ကနေဆုံးအာဆီယံနိုင်ငံအများစုရဲ့အားလုံးသဘောတူထောက်ခံချက်ရဖို့လိုပါတယ်သိတယ်မလားအာဆီယံမှာကအားလုံးသဘောတူညီချက်ကရေးပါတယ်လေဒါကြောင့်လက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့မြန်မာအကြက်တဲတခုတည်းကိုအခုလိုဆွေးနွေးဖို့ဖြစ်နိုင်မလားဆိုတာတခြားအာဆီယံနိုင်ငံခေါင်းဆောင်တွေနဲ့အလို့သဘောစတီးခေါက်ဖလှယ်ဖို့အထူးအရေးကြီးပါတယ်။ဘာလို့လဲဆိုတော့ဝင်ရောက်မဆွတ်ဖက်ရေးမှုကလည်းရှိနေတယ်လေ
။ဒီနေရာမှာအာဆီယံဥက္ကဋ္ဌအနေနဲ့ဘာအဓိကစလုပ်ဖို့အရေးကြီးတာကိုလည်းအရင်ထိုင်းဝန်ကြီးချုပ်ပြောခွင့်ရလဲဖြစ်တဲ့ပန်နီချန်ကပဲ
။ Situation in Myanmar is unprecedented.
မြန်မာနိုင်ငံကအခြေအနေကမကြုံစဘူးပြင်းထန်ပါတယ်။လမ်းမပေါ်မှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်နေပြီးအသက်ဆုံးရှုံးမှုတွေပါကြုံနေရတာကိုနိုင်ငံတကာမှတွေ့နေရပါတယ်။ဒါကြောင့်လာမယ့်ရက်ပိုင်းတွေအတွင်းမှာအာဆီယံဥက္ကဋ္ဌအနေနဲ့သူ့ရဲ့ခေါင်းဆောင်ဖြစ်နေမှုကိုအသုံးပြုပြီးမြန်မာအခြေအနေကိုကူညီပေးဖို့အာဆီယံအဖွဲ့ဝင်အားလုံးလက်ခံနိုင်မယ်ဖြစ်နိုင်ခြေတစ်ခုကိုကြိုးပမ်းညှိနှိုင်းမှုလုပ်ရေးကအရေးကြီးလာပါတယ်
။ဒါအပြင်မကြာသေးခင်သတင်းပတ်တွေကထွက်လာခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့ပူးတွဲကြေညာချက်ကလည်းအထောက်အကူပြုနိုင်တယ်လို့ပန်နီချန်ကဆက်ပြောပါတယ်။
They are very clear that their concern
ဒီအာဆီယံခေါင်းဆောင်တွေအနေနဲ့ဒီအကြံဖတ်နေတာတွေပေါ်သူတို့ရဲ့စိုးရိမ်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးမြန်မာဘက်ကကူညီလိုအပ်ရင်ကူညီပေးနိုင်တာကိုလည်းပွင့်ပွင့်လင်းလင်းပြောထားပြီးသားပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်ရရှိရေးလုပ်ငန်းစဉ်တစ်ခုပေါ်လာရေးကိုလည်းသူတို့ကမျှော်လင့်ထားကြပါတယ်။အဲဒီတော့အာဆီယံအနေနဲ့ရှေ့လာမယ့်ရေးကြီးတဲ့ရပ်ပိုင်းအနေငယ်အတွင်းမှာရှေ့ဆက်လုပ်ပေးနိုင်ဖို့မျှော်လင့်ရပါတယ်။တီချီထိခိုက်တာတွေများလာတဲ့အမျှအာဆီယံအနေနဲ့ပုံမြင်မြတ်လှုပ်ဆောင်ပေးဖို့ဖိအားတွေများလာနေပါတယ
်။အဲဒီကြောင့်အာဆီယံအနေနဲ့အခုမြန်မာကိစ္စမှာဆွေးနွေးပေးဖို့လှုပ်ဆောင်ရေးနှေးကွေးနေတယ်လို့တချို့ကစိုးရိမ်ကြပေမဲ့အထက်နိုင်ဆုံးကြိုးပမ်းနေချိန်မှာမြန်မာဘက်ကဘယ်အားလုံးအနေနဲ့လဲအာဆီယံကကူညီပေးရေးတောင်းဆိုဖို့အရေးပါတာအပြင်လက်တွေ့ကူညီနိုင်ဖို့လည်းပန်နီထန်ကအခုလိုရှင်းပြပါတယ
်။ It is critical actually.
ရေးကြီးဆုံးကတော့မြန်မာနိုင်ငံကပတ်သက်နေသူတွေအားလုံးအနေနဲ့ကြမ်းဖက်မှုတွေတစ်ဖက်နဲ့တစ်ဖက်မဖြစ်တော့အောင်အသေးချာကိုထိန်းသိမ်းပေးကြဖို့အထူးကိုပထမဆင့်အနေနဲ့ရေးကြီးနေပါတယ်။အခုလိုကြမ်းဖက်မှုတွေရပ်သွားပြီးမှသာပိုအစီအစဉ်တကျဖြစ်နိုင်တဲ့ဆွေးနွေးပွဲတွေတရားဝင်သဘောမျိုးအထိကျင်းပဖို့ဖြစ်လာနိုင်စေပါတယ်။အဲဒီတော့တချို့ဒေသတွေမှာဒီကြမ်းဖက်မှုတွေစကြဆင်းတာဖြစ်လာရင်တော့မျှော်လင့်ချက်ကောင်းလာနိုင်ပါတယ
်။ဒါအပြင်လက်ရှိအချိန်မှာမြမရေစိန်ခေါ်ချက်ဖြစ်နေတာတခုကိုလည်းပန်နီချန်က
The challenge is of course
စိန်ခေါ်ချက်ကတော့မြမနိုင်ငံတဲ့ကဘက်အားလုံးအနေနဲ့အခုချိန်မှာဘလို့ရှေ့ဆက်ဖို့သဘောတူညီချက်တခုအလွယ်တကူရဖို့ခက်နေပုံရပါတယ်တကယ်တော့ဘက်အားလုံးအနေနဲ့အကြမ်းဖက်မှုတွေရပ်ပြီးဆွေးနွေးတာတွေဆက်လုပ်နောက်အာဆီယံခေါင်းဆောင်တွေကိုဝိုင်းကူပေးဖို့ကူညီတောင်းရင်ဘုံသဘောတူညီချက်ရနိုင်ရင်တော့အရန်ကောင်းပါတယ
်တကယ်တော့အခုလိုအင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေအပြင်စင်ကာပူဝန်ကြီးချုပ်လီရှန်လုံအနေနဲ့လည်းမြမအရေးပေါ်စိုးရိမ်ကြောင်းအရင်ထုတ်ပြောခဲ့ပြီးတရုတ်နိုင်ငံကလည်းအာဆီယံရဲ့ဥဆောင်မှုကိုကူညီပေးဖို့ပြောထားပါတော့
ဗီအိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်မတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဗီဒီယိုရဲ့အစီအစဉ်တွေကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲအခြေအနေတွေနောက်ဆုံးရထူးခြားဖြစ်စဉ်သတင်းတွေကိုတင်ဆက်နိုင်ဖို့ VOA သတင်းနောက်တွေရော Washington DC VOA ဝိုင်းတော်သားတွေကပါအချိန်နဲ့တပြေးညီစူးစမ်းလှုပ်ဆောင်နေကြပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီး ဖမ်းဆီးခံရသူ2000ကျော်ရှိလာပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်ဖမ်းဆီးခံရသူအများစုပြန်မလွတ်သေးသလိုဘယ်နေရာမှာချုပ်နှောင်ထားသလဲဆိုတာမသိရသူတွေလည်းအများပြားရှိနေပါတယ်ဖခင်ဖြစ်သူကိုစစ်တပ်ကလာရောက်ဖမ်းဆီးသွားခဲ့ပြီးသတင်းနှစ်ပတ်လောက်ရှိလာပေမဲ့ဘယ်နေရာမှာရှိနေသလဲဆိုတာမသိရဘူးလို့ဆရာအနာသိန်းစန့်ကျင်လှူရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့မတ်ဝှီရီမောင်ကပြောပါတယ်ကိုတိုင်ကလည်းတက်ကြွလှူရှားသူအကိုဖြစ်သူကလည်း NLD ကိုယ်စားလှယ်တူဦးဖြစ်တာကြောင့်ဖခင်ဖမ်းဆီးခံရတဲ့ချိန်ထဲမှာပဲမိသားစုအတွက်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့မတ်ဝှီရီမောင်ကပြောပါတယ်မတ်ဝှီရီမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးတင်ဆက်ထားပါတယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime.
အဖေဖမ်းခံရတာဒီပြီးခဲ့တဲ့ match က9ရက်လောက်ကပေါ့နော်။အဲ့ဒီကည9နာရီခွဲဝင်းကျင်လောက်မှာဒီညီမတို့တွေရဲ့နှိုင်းအိမ်လို့ပေါ့နော်။စစ်တပ်သူတို့ရှစ်ကားရှစ်စီးနဲ့ညီမတို့အိမ်လမ်းထိပ်ကိုပတ်လမ်းဒီပတ်လမ်းအရှိအနောက်ပတ်ပတ်လေကိုရှစ်ကားရှစ်စီးပါရဲရဲကားတစ်စီးပါရဲပေါ့နော်။ရဲတွေကအရင်သူတို့ဆင်းမရောလုံခြုံရေးယူလိုက်တယ်။ယူပြီးတော့မှအဲ့ရှစ်ကားပေါ်ကနေစစ်သားတွေသူတို့10ရောက်လောက်ကထိုင်းကင်ထားတယ်။ပြီးတော့နောက်ထပ်10ရောက်လောက်ကတနက်တည်းနဲ့ပေါ့နော်။ဒီညီမတို့အိမ်ရှိရောက်လာတယ်ပေါ့နော်အဓမ္မီကိုထိုးပြီးတော့ဒီလမ်းထိပ်မှာလဲကာရင်နာအသားစီကိုဖြတ်ပေါ့နော်ရောက်လာတဲ့အခါကျတော့ညီမအမေကနေဘယ်လိုလဲပေါ့နော်ဘာကိစ္စရှိလို့လဲမေရောသူတို့ကတကားအခုချက်ချင်းဖွင့်ပေါ့နော်အဲဆိုတော့အမေကမှုတ်ဘူးလေးဒီချိန်လာတာဘာဖြစ်လို့လဲဆိုတော့သူကဘာမှကိုပြောခွင့်မပေးဘူးဖွင့်စမ်းအခုချက်ချင်းတကားအမေများဖွင့်စမ်းမဖွင့်ပြစ်တက်လိုက်မယ်ဆိုပြီးတော့အဲ့လိုမျိုးပြောတယ်ပြီးတော့တနက်တိုင်းနဲ့လဲချိန်ထားတယ်ပေါ့နော်အိန္ဒိယကနေညီမကဖုန်းကင်ထားတယ်ဖုန်းနဲ့ဗီဒီယိုရိုက်မဲ့ဟာကိုလဲညီမကအိန္ဒိယကနေတနက်ချိန်တယ်ဖုန်းကိုအခုချက်ချင်းချလိုက်ပေါ့နော်လုံးဝဖုန်းမရိုက်နဲ့ဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့အမေကမဖွင့်ပေးဘူးမဖွင့်လည်းမဖွင့်ပေးတော့သူကအဲ့သူ့လက်ထဲမှာတန်တူရင်းနေရောပြင်အဲ့တော့ဖြတ်တဲ့ဟိုကရိယာအကြီးကြီးလဲပါတယ်ပေါ့နော်အဲ့ဟာကြီးနဲ့ညီမတို့အိန္ဒိယကနှစ်ထက်ရှိတယ်အဲ့ဟာကိုသူဖြတ်လိုက်တယ်ဖြတ်ပြီးတော့အိန္ဒိယဝင်လာတယ်အိန္ဒိယရောက်ချင်းပဲပေါ့နော်ညီမနဲ့အမေနဲ့ကိုအိန္ဒိယထိုင်ကုန်မှာထိုင်နိုင်တယ်ထိုင်နေပေါ့နော်စကားမများနဲ့များရဲ့ပြစ်တက်လိုက်မယ်ဆိုပြီးတော့ညီမအမေကိုလည်းတနက်နေ့ချိန်ထားတယ်တရားညီမကိုလည်းတနက်နေ့ချိန်ထားတယ်ပေါ့နော်ပြီးရခါကျတော့သူတို့တွေကအဲ့အိန္ဒိယကိုဝင်ချရတယ်ပေါ့နော်အိန္ဒိယအခန်းကြီးကိုဝင်မှွေသွားတယ်အဲ့ဒီအချိန်မှာအိန္ဒိယကွေးမှာအဖေကိုမိသွားတယ်ပေါ့နော်သူကမိမိချင်းအဖေကိုမလုပ်လဲဆိုတော့တနက်တင်နေနဲ့ဒီခေါင်းတွေကြောကုန်းတွေကိုထုတ်တယ်ခုပြီးတော့မှအဖေကိုလက်ပြန်ကျိုးတုတ်လိုက်တယ်တုတ်ပြီးတော့အဖေကိုခေါ်သွားတယ်ခေါ်သွားပြီးတော့ညီမတို့အခန်းကြီးထဲမှာဟိုမှွေနှောက်သွားတယ်အကုန်လုံးဟိုညီမအငယ်ဆုံးနေရာခလေးလေးမှွေထားတယ်သူမှလေးလရွယ်ခလေးလေးရှိတယ်ခလေးငယ်တဲ့အဲ့ခလေးငယ်လေးနဲ့ညီမလေးကိုလည်းတနက်နဲ့ချိန်ထားချိန်မျိုးညင်းညင်းနေပေါ့နော်စကားမများနဲ့စကားများတွတ်တက်လိုက်မယ်ဆိုတာမျိုးထောက်ချောက်ပြောတယ်ပေါ့နော်အဲ့လိုမျိုးပြောပြီးတော့အဖေကိုခေါ်ပြီးတော့ထွက်သွားပါတယ်မှာ
အဲ့တော့သူတို့ကအဖေကိုတော့ရိုက်နှက်ပြီးတော့ခေါ်သွားတယ်ဒီတခြားအိမ်သားတွေနဲ့အိမ်ကိုရောသူတို့တခြားဘာတွေလုပ်သွားသေးလဲ
အဖေကိုထွက်သွားပြီးတော့ညီမတို့အိမ်တော့ကလည်းသူတို့မှွေနှောက်ခဲ့တာပေါ့နော်အကုန်လုံးညီမအခန်းထဲမှာရှိတယ်ညီမကြောပွေးတဲ့ထဲကလက်တော့ပေါ့နော်အဲ့လက်တော့ကိုမတ်ပုတ်ကိုယူသွားတယ်အဲပြီးသွားလို့ရှိရင်ညီမတို့ဗီဒီယိုတွေကဖုန်းနှလုံးနဲ့ပတ်စံ၅သိန်းယူသွားတယ်ညီမအခန်းမှန်နေကုန်အန်ဆွဲရဲမှာရှိတယ်ညီမအမိရဲပေါ့နော်သူ့ရဲ့ရွှေထုတ်လေးပေါ့နော်အဲ့ထဲမှာဟိုဆွဲကြိုးပါတယ်လက်စွပ်ပါတယ်ဟန်ချင်းပါတယ်လက်ကောက်ပါတယ်ငကပ်ပါတယ်အဲ့ဒါတွေယူသွားတယ်အမ
အဲ့တော့ဆဆောကပြောတော့9ရက်နေတည်းကဖန်ခေါ်သွားတာအခုအဖေနဲ့ပတ်သက်လို့ဘယ်မှာရှိနေရဲဆိုတာမျိုးဘာမှမသိရဘူးပေါ့
ဟုတ်ကဲ့မဟုတ်ဘာမှမသိရပါဘူးဟုတ်နော်ညီမတို့ live ဆုံးလမ်းလည်းမရှိဘူးမသိဘူးလေပဲအဲ့လိုပဲပြောရဲပေါ့နော်စက်ဆိုင်ကနေမီကန်ရဲစခန်းအောင်လည်းညီမတို့တွားမိရဲပေါ့နော်အပြေပါသွားပြီးနောက်ရက်ကျတော့တွားမိရောလေနေမီကန်ရဲကပြောရဲဟိုကျွန်တော်တို့ကမပါဘူးပေါ့နော်လာခေါ်ရင်းနေရလေပေါ့နော်အဓိကတက်ကပဲလုံနေရပေါ့နော်ဆိုတော့အဲ့လိုမျိုးဆိုကျွန်တော်တို့လည်းမသိပါဘူးလေဆိုပြီးတော့အဲ့လိုမျိုးပြောရဲညီမတို့အင်းစိန်ထောင်မှာလည်းတွားဆုံးလမ်းလည်းအင်းစိန်ထောင်မှာဆိုလည်းမသိဘူးမရှိဘူးပဲပေါ့နော်ညီမတို့အဲ့လိုမျိုးပဲပြောရဲမှာဟုတ်
အဲ့တော့အဖေကိုဘယ်နေအောင်ခေါ်သွားပြီးတော့ဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာလည်းမသိရသလိုအဖေညီကောင်းရဲ့လားကျမ်းမာရဲ့လားဆိုတာတောင်မှမိသားစုအနေနဲ့သိခွင့်မရတဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့မဟုတ်ပါဘူး
အဲ့တော့အခုအဖေကိုခေါ်သွားတဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့အခါမှာဟောဘာကြောင့်ဖမ်းဆီးခေါ်ဆောင်သွားတယ်လို့သူကပြောပါလဲ
ဟုတ်ကဲ့ဟိုညီမတို့အဲတကားမခွင့်ပေးနေတာပေါ့နော်ညီမအမေကမေးတော့သူကဥပိတာကိုလာရှာလို့ပြောပါဘူးဥပိတာဆိုညီမအဖေပေါ့နော်အဲသူကအမေကဟို ကိုပီတာဘာလုပ်လို့လဲပေါ့နော်။ဘာကြောင့်လာခေါ်လာလဲလို့မျိုးတော့ညီမအဖေရတဲ့ဒီ CDM ပေါ့နော်။လှုပ်ရှားမှုမှာပါဝင်နေတဲ့လူတွေကိုပေါ့နော်။အားပေးဟိုကူညီမှုနဲ့ပေါ့နော်။နိုင်ငံစခန်းမှာအမှုဖွင့်ထားရတဲ့အဲ့အတွက်လာခေါ်တာပါပေါ့နော်။ဒါပေမဲ့ညီမအမေရောဝန်နေပါလိမ့်မယ်။လာခေါ်ရဆိုရင်ဖမ်းဝမ်းပြပေါ့နော်။အဲ့လိုမျိုးဆိုတော့လည်းညီမတို့ဘာမှအဆက်အသွယ်မပြုတ်ပေါ့နော်။မပြုတ်ဝင်နေစကားမများနဲ့ပြစ်တက်လိုက်မယ်ဆိုပြီးတော့အဲ့မှာတကားကိုဖျက်ပြီးတော့အိမ်ထဲဝင်လာပါပေါ့နော
်။အခုဟိုဖမ်းထားပြီးတော့တရားစွဲထားတဲ့ဟာကိုရှိပါလား
အဲ့လိုမျိုးရောမကြရသေးဘူးအမညီမတို့နောက်ဆုံးကအဲ့ခုနှစ်မြောက်အဖေကိုလာခေါ်သွားတယ်ခေါ်သွားပြီးတော့သူတို့အဲ့လိုအမှုဖွင့်သွားတယ်ဆိုပြီးတော့ပဲအဲ့လိုမျိုးပဲကြောသွားတာပေါ့နော်ကျန်တာကြီးကျန်တဲ့အဲ့အမှုဖွင့်တဲ့ပုံမှန်တက်တဲ့သတင်းတွေပါတယ်ဘာမှကိုမကြရသေးဘူးအမနေကြီးကရဲစခန်းမှာအမှုဖွင့်ထားတယ်ဆိုတော့ညီမတို့လှိုင်းကရဲစခန်းကိုသွားမိရအောင်ရဲစခန်းကသူတို့တွေးကြရေးရဘာမှမပြောနိုင်ဘူးပေါ့နော်ဟုတ်
အော်အခုအတော့အဖေနဲ့ပတ်သက်ပြီးတော့ရောကိုမစိုးရိမ်မှုတွေရှိနေမှာပေါ့
ဟုတ်ညီမအဖေကပေါ့နော်သူ့မှာနှလုံးရောတာရှိရဲ့နှလုံးရောတာရှိရမှာဟိုစိုးစိုးလို့ဟာပြီးခဲ့မနစ်ကဆိုလို့ရှိရင်သူဈေးကိုမာတော့ကြာကြီးနေလိုက်ရတယ်ပြီးတော့အဖေမှာသွေးသွိုးလည်းရှိရဲ့ပေါ့နော်အဖေကိုခေါ်ဝိုင်းနေရောဆိုလို့ရှိရင်ညီမအမေကဟိုနှလုံးရောတာရှိလို့တောက်နေကြစီလေးပေးပါမယ်ပေးလိုက်ရစီလို့ပြောရတာမှပဲသူကမယူပါဘူးပေါ့နော်အမေကအတင်းအဲ့သူတို့စစ်သားတယောက်နောက်ကိုအတင်းပေးလိုက်သွားပြီးတော့အတင်းပေးတော့မှအဲ့စစ်သားတယောက်ကယူရဲမှအဲ့ဟာလေးပဲအမေကထည့်ပေးလိုက်နိုင်တယ်ပေါ့နော်ပြီးတော့ညီမတွေခေါ်ဝါရအောင်ဖက်နဲ့တောင်မပါအောင်သူတို့ဖက်နဲ့တောင်စီးခွင့်မပေးဘူးပေါ့နော်အဲ့လိုမျိုးအခြေအနေဆိုတော့ညီမတို့အနေနဲ့စိုးရိမ်နေတော့အဖေကတောက်နေကြပုံမှန်စီးရည်လည်းရှိရအဲ့ဒါလေသူကမတောက်ရအောင်ပေါ့နော်ပြီးရင်အထဲထဲမှာသူ့မှာဟိုဖက်နဲ့လည်းမပါအောင်အဲ့လိုအိမ်မှာနေတဲ့ပစိုးလေးနဲ့အိမ်ကြီးလေးနဲ့ပဲတွားရဆိုတော့သူ့တော်တော်ညီမတို့ကစိုးရိမ်တာပေါ့နော်အဓိကတော့အနည်းဆုံးစီးလေးဖြစ်ဖြစ်ညီမတို့တွင်းခွင့်ရရင်တော့ညီမတို့အနေနဲ့နည်းနည်းအဆင်ပြေရပေါ့နော်အခုကဟိုပဲရောက်လို့ရောက်နေမှလည်းမသိပေါ့နော်ဘယ်မှမှလည်းစုံစမ်းလို့မရအဲ့လိုမျိုးအခြေအနေဖြစ်နေဟုတ်
အဲ့တော့အခုလက်ရှိမှာရောကျန်တဲ့မိသားစုတွေအတွက်လုံခြုံရေးရောဘယ်လိုရှိပါလဲ
ဟုတ်ပါအမေနိုင်ပြောရရင်ဟိုအမေဟိုသူတို့ကဟိုညီမအကူကကိုတီသူမရဲ့အခုဒီတကယ်မြို့နယ်ပေါ့နော် NLD ဒီလိုသတ်တော်ကိုစလဲဆိုတော့သူတို့ကဟိုအဓိကညီမအကူကိုသူတို့လိုချင်နေရပေါ့နော်လိုချင်နေရဆိုတော့ဟိုညီမအကူကိုသူတို့အခုထိမရသေးတဲ့အချိန်မှာတော့သူတို့2000ကလောက်ခဲ့တဲ့ပုံစံတိုင်းပဲပေါ့နော်ထပ်ပြီးတော့မဲတယ်လို့ပဲညီမတို့ကတော့အဲ့လိုမျိုးကြီးဆားရပေါ့နော်ဟိုကြီးဆားရဆိုတော့2000ကဆိုရင်အဖေကိုလည်းခေါ်တယ်အမေကိုလည်းခေါ်သွားတယ်ပေါ့နော်အပြင်မှာညီမအညီမလေးရဲ့နှစ်ယောက်ပဲကြံနေရတော့အခုချိန်ဒီမှာလည်းသူတို့ကအဲ့လိုမျိုးဟိုလာသွားတယ်အဖေကိုခေါ်သွားတယ်ပေါ့နော်ဒါပေမဲ့ကိုကြီးဟိုကအခုဒီလုံခြုံတဲ့နေရာမှာရှိနေသေးတယ်ဆိုတော့ညီမတို့မိသားစုအနေနဲ့လည်းလုံခြုံရေးအတွက်ကအရင်ဟိုစဉ်းစားရတဲ့အခြေအနေတစ်ခုဖြစ်တယ်ပေါ့နော်ဖြစ်တဲ့အတွက်တော့ညီမတို့ကတော့ဒီကိုစီလုံခြုံတဲ့နေရာတွေမှာတော့ညီမတို့နေနေရတဲ့အခြေအနေရောရှိရပေါ့အခုလောလောဆယ်ထားတော့ဟုတ်
ကျော်လက်ရှိအခြေအနေမှာဆိုရင်ဒါကအဖေအတွက်လည်းစိတ်ပူနေရတယ်မိသားစုလုံးချင်ရေးဆိုတာကိုလည်းကိုတိုင်အပါဝင်အများနဲ့စိုးရင်ကြောင်းကြနေရတယ်ဆိုတော့ဒီလိုအခြေအနေမှာလက်ရှိအခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဒီလိုမတရားဖမ်းဆီးချုံနှောင်ခံရတဲ့သူတွေအသက်ပါပေးလိုက်ရတဲ့သူတွေပေါ့နော်အများကြီးလက်ရှိလာတယ်ဆိုတော့ဒီလိုအခြေအနေမှာကိုတိုင်ကဒီမိသားစုထဲမှာဒီလိုကိုတိုက်ရိုက်ကြုံတွေ့ရတဲ့မိသားစုဝင်တယောက်အနေနဲ့လက်ရှိအခြေအနေပေါ်မှာဟောဗာမြန်ပြောချင်ပါလေ
ဟုတ်လက်ရှိအခြေအနေပေါ်မှာတော့ဟိုသူတို့ကတော့ဒါသူတို့ရဲ့အကြမ်းဖက်လုပ်ရတဲ့အရာတော့ဒါလူတိုင်းကိုလုံနေမှာပေါ့နော်ဆိုတော့ညီမတို့ဆိုရင်ဒီဟိုဘူမိသားစုတွေမှာလို့ခံစားနေရပြီပေါ့နော်ညီမတို့လိုပဲဒီတနိုင်ငံလုံးမှာခံစားနေရတဲ့မိသားစုတွေအများကြီးရှိရပေါ့နော်ဆိုတော့အလိုမျိုးပေါ့နော်ဟိုတာသမီးကိုဆုံးရှုံးလိုက်ရတဲ့မိသားစုတွေမိဘတွေကိုဆုံးရှုံးလိုက်ရတဲ့တာသမီးအဲ့လိုမျိုးတွေအများကြီးရှိရဒီအဲ့ဟာတွေအကုန်လုံးဟိုပေါ့နော်ပုံမှန်တိုင်းပြန်ဖြစ်လာမယ့်အခြေအနေကဟိုညီမတို့ဒီရေတော်ဘုံကြီးအောင်မှုပေါ့နော်ဆိုတော့ဒီရေတော်ဘုံကြီးအောင်မှုအတွက်အဓိကကြတာညီမတို့ဒီ CDM လှူရှာမှုအဓိကကြတယ်ညီမတို့လည်းအဲ့လိုမျိုးညီမအဖေအဲ့လိုမျိုးပါသွားတယ်အဲ့လိုအကိုအချင်းတွေလုံခြုံရေးကိစ္စတွေလည်းရှယ်ဆိုလာမယ့်ညီမတို့အမြင်တော့ညီမတို့ကိုကူညီခြင်း support လုပ်ခြင်းလို့ရှင် CDM ကိုမှာပါဝင်ပေးကြဖို့ပြီးွားရင် CDM သုံးနေတဲ့လူတွေကို support လုပ်ပေးကြဖို့ပေါ့နော်အပြေဝညီမတို့ကအဲ့လိုမျိုးပဲပြန်ပြောအဓိကညီမတို့အကုန်လုံးပေါ့နော်အခုချိန်မှာဒီမတူတဲ့လက်တွေအကုန်လုံးတွဲပြီးတော့ဟိုသူရဲ့တန်းတိုင်းတစ်ခုသွားဖို့ညီမတို့လိုရပေါ့နော်စီစီလုံးလုံးနဲ့အတူတူရဲ့အချင်းချင်းဖေးမှပြီးတော့ညီမတို့ရဲ့အတူတူရှောက်ကြမယ်အဆုံးထိတိုက်ကြမယ်ဘလို့အချင်းချင်းမျိုးမှပဲဖြစ်ဖြစ်ညီမတို့မိသားစုအနေနဲ့ကတော့ညီမတို့ကြုံလာတဲ့မြောက်ကိုညီမတို့ကျဉ်းကျဉ်းခံရင်းဆိုင်မယ်ညီမတို့လောက်ကြရှိအောင်ဆက်လုပ်မယ်ပြောကြရှိအောင်ဆက်ပြောမယ်ပေါ့နော်အဲ့လိုမျိုးပဲညီမတို့လိုပဲတခြားမိသားစုတွေလည်းအဲ့လိုမျိုးခံယူချက်အတူတူပဲရှိရဲဆိုတော့လည်းညီမယုံကြည်ပါတယ
်မဝင်းကြီးမှာဟာဆရာနာသိမှုစန့်ကျင်လှူရှာမှုတွေမှာရှင်းရင်းကပါဝင်နေတဲ့လူငယ်မျိုးသမီးတူဖြစ်ပါတယ်သူအနေနဲ့ဘာကြောင့်အခုလိုပါဝင်ဖြစ်တာလဲလက်ရှိလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေ ဘယ်လိုခံယူချက်တွေနဲ့ရှေ့တန်းကနေပါဝင်နေကြလဲ။သူတို့ရဲ့ပါဝင်မှုကဘယ်လောက်ထိအရေးပါသလဲဆိုတာတွေကိုလည်းမဝွင့်ရင်မောင်းနဲ့မင်းမြန်းချားတာကိုရှေ့သတင်းပတ်မှာဆက်ပြီးတင်ပြပေးသွားပါမယ်။အခုတော့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မခင်ယူထေးပါရှင်။
အခုတခါတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်တဲ့ဥပဒေကြမ်းအတည်ပြုနိုင်ဖို့အလားအလာသွေးစွန်းတဲ့တင်းငွေတွေနဲ့လို့သိကြတဲ့အဘာမားပြည်နယ်အက်ဒမန်ပတက်စ်တရားဘော်ကဆနပြပွဲကိုရိုက်နှက်ဖြိုခွဲမှု55နှစ်မြောက်ခဲ့တဲ့စရာတွေအကြောင်းကိုတော့ကိုအောင်ကတင်ပြထားပါတယ်
အမေရိကန်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဖြစ်ကျော်ဝင်ရောက်လာသူတွေထဲမှာမိဘမပါတဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်လာတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလူးကင်တွေမလဲဆိုတာကိုအမေရိကန်လွှတ်တော်အမတ်တွေဆွေးနွေးအဖြစ်ရှာနေကြပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်လာတဲ့ကလေး40ထဲမှနည်းကိုမကြခင်ကအမေရိကန်အာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အခုဒီသတင်းပတ်အတွင်းမိဘတွေမပါပဲတရားမဝင်ဝင်ရောက်လာကြသူ4200လောက်ရှိနေပြီးတော့ဒီကိစ္စဘလူးကင်တွေမလဲဆိုတာနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ခေါင်းချောက်စရာဖြစ်လာပါတယ်။အမိမေလုံခြုံရေးဝန်ကြီး Alejandro Mayorkas က
Not expel them as the Trump administration did.
We Trump အစိုးရလက်ထက်တုန်းကလိုပြန်နှင်ထုတ်မှာမဟုတ်ပါဘူး။မိဘတွေလက်ထက်ပြန်ထည့်ပေးနိုင်တဲ့အထိကျန်းမာရေးနဲ့လူမှုဖူလုံရေးဌာနအောက်မှာစနစ်တကျစောင့်ရှောက်မှုပေးသွားမှာပါ။
အမေရိကမှာခေါလွန်လာသူတွေအရေးညဉ့်ဉန်သာသာကင်တွေမဲ့ဘိုင်ဒန်ဆိုရရဲ့မူဝါဒတွေကြောင့်နေဆက်မှာအခုလိုရွှေပြောင်းဝင်ရောက်သူတွေများပြားလာတာဆိုပြီးတော့ရှုမြင်ကြပါရယ်ဖက်ဒရယ်အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကလည်းဒီအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးနေပါရယ်အိမ်ယူတော်ပြောခွင့်ရယန်ဆာဂီက
This is one of the steps that the president felt would help
ဒါဟာရေရှိဘလူးကင်တွေမလဲဆိုတဲ့အပြေမဟုတ်ပေမဲ့လည်းအထောက်အကူဖြစ်စေတယ်လို့သမရကယုံကြည်ပါတယ်သူတို့ကိုတရားဝင်လက်ခံနိုင်မဲ့မြန်ဆန်တဲ့လုပ်ငန်းစဉ်သူတို့အနေနဲ့ကျန်းမာရေးဆောက်ရှောက်မှုရရှိရေးလဲအကူအညီပေးသွားပါမယ်အရေးအတွက်အလွန်များတာကြောင့်ဒီကိစ္စကင်တွေရမယ်အရေးအားစိန်ခေါ်မှုတရဖြစ်ပါတယ်လို့ဆိုပါတယ်ရီပပ်ဘလစ်ကင်တွေကတော့ဘိုင်ဒန်ဆိုရဟာပြဿနာပိုးပြီးတော့ကြီးထွားလာအောင်လုပ်နေတာဆိုပြီးဆွဆွဲပါတယ်ဒီမူဝါဒကြောင့်အမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်သမားတွေအလွဲတကူဝင်ရောက်လာနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်အလုပ်တော်လူနေစုခေါင်းဆောင် Kevin McCarthy က
The health of this nation the safety and security
ဒီနိုင်ငံရဲ့အနေအထားအမေရိကန်တွေလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရေးနေဆက်အရေးဓာတ်တွေအလုံးဟာသမ္မတရဲ့လုပ်ငန်းတာဝန်တွေဖြစ်ပါတယ်
ကလေးဘွားတွေကရောက်ရှိနေကြတဲ့စိုက်ပျိုးရေးလှုပ်သားတွေနဲ့တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုသူတို့နေရရင်ပြတ်ပုတ်မဲ့အစီအစဉ်ကနေအကောက်ွယ်ပေးမဲ့ဥပဒေကြမ်းကိုအောက်လွတ်တော်ဒီမိုကရက်တီကဒီသတင်းပတ်အတွင်းအတည်ပြုမဲခွဲဖို့ရှိနေပါတယ်။ဒါဘိုင်ဒန်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲတစ်စိတ်တစ်ပိုင်းဖြစ်ပြီးတော့တရားမဝင်နေထိုင်ကြသူ73%အတွက်အခွင့်အရေးတည်ရလဲဖြစ်ပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ်ဘော့မနန်ဒက်စ်က
It will modernize our system.offer a path to citizenship
ကနေကိုင်းကြီးမဲ့စနစ်အပြောင်းလဲဖြစ်ပြီးအလုတ်စူးစားကြသူတွေနိုင်ငံသားဖြစ်လာမဲ့လမ်းကြောင်းပေါ်ရောက်လာတာဖြစ်ပါတယ်သူတို့မိသားစုတွေလည်းပြန်လည်စုံစည်းနိုင်ပြီးတရားဝင်နေထိုင်ရည်တည်ဖို့အခွင့်အလမ်းတွေပိုးပေါ်လာမှာဖြစ်ပါတယ်
ဒါပေမဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်ကအတည်ပြုနိုင်မလားဆိုတာကတော့မသေချာပါဘူးဒါဟာတရားမဝင်ဝင်ရောက်လာသူတွေကိုလူငင်းချမ်းသာခွင့်ပေးတာဖြစ်တာကြောင့်မဲရီအတွက်တိတ်မကွာတဲ့အထက်လွှတ်တော်မှာ Republican တွေကထောက်ခံမှုညှင်းဆန်ထားပါတယ်ခင်ဗျာ
အသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တဲ့အတွက်1965ခုနှစ်မတ်လ9ရက်နေ့မှာ Africa American တွေဟာဆယ်မာမျိုးကနေ Montgomery အထိခြေတက်ဆန္ဒပြခဲ့ကြတာပါကိုအောင်ရေမဲပေးခွင့်အတွက်အမှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခီကိုခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ကြပါတယ်ရဲတွေကဆန္ဒပြခြိတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုကြော်ဖြတ်ဖို့ဆက်ပြီးစူးစမ်းတဲ့အခါမှာရဲတွေကမျက်ရည်ယိုဘုံတွေအသုံးပြုပြီးရက်ရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
ဒီတရားရဲ့အမိဟာလူရူအစွန်ရောက်မျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်ဘီဆယ်မာမာနေထိုင်ခဲ့တဲ့ American ထက်လွတ်တော်အမတ်ဖြစ်ခဲ့သူ Edmund Pettus ရဲ့နာမည်ကိုပေးထားတာပါ သွေးစွန်းတဲ့တင်းငုံနေနေချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ်ဂျိုအန်ဘလန့်ကခြောက်ခြားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ်ဗျာ
But before we could turn around it was too late they came in from both sides the back and the front and they were just beating people
ကျွန်မတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်သူတို့ကနှစ်ဖက်စလုံးကနေလာနေတာပါရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်နောက်သူတို့ပြစ်တဲ့မျက်ရည်ရိုးဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျက်ဘာမှလည်းမမြင်ရတော့တုံလှုပ်ခြောက်ခြားမိပါတယ်လို့ဂျွန်ဘလန်ကပြောသွားတာပါအဲ့ဒီချီတက်ပွဲမှာအဓိကကြတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာ FD Rees ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင
် You know I think Selma led march and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူးနောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုတ်တွေနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘောလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Rees ကပြောသွားတာပါ
You are ordered to stand where you are This march will not continue
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲ African American တွေကိုလူမျိုးရေးအရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်ချက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်တွေဆုံးရှုံးနိုင်တာကြောင့် NRA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါတယ်အဲ့ဒီလူမျိုးရေးတွေတားဆီးနေတဲ့ Edmund Pettus ဒရနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတည်တည်လေးကတ်လွတ်ခဲ့တဲ့Sherry Mitchell Mosca သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်ဒါပေမဲ့ဒေါက်တာမာတင်လူသားကင်းပြောခဲ့သလိုကျွန်မပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျွန်မလက်မြောက်အရှုံးမပေးခဲ့ပါဘူးအထူးသဖြင့်ဒီဆယ်မာမှာကျွန်မတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါဆယ်မာမြို့မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူ Stevie Hatcher က1960ခုနှစ်တွေစီကသွေးစွန့်တဲ့တနင်္ဂနွေနေ့ရက်သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
် I can remember coming down and seeing people who were on the bridge running back towards George Washington Carver Homes where I live
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လဲသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ
အမေရိကန်တောင်ပိုင်းမှာဆာမေးပွဲဖြေဆိုခွင့်နဲ့တခြားနည်းလမ်းတွေကိုပါသုံးပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
ကိုအောင်အပတ်စဉ်တင်ဆက်ပေးနေတဲ့သုတဆောင်တဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပ
ါစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့လမ်းတွေပေါ်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အန္တရာယ်ကြီးတဲ့မျက်ရည်ရိုးဘုံဒဏ်ကနေကာကွယ်ဖို့အတွက်ကြိုတင်ပြင်ဆင်တင်တာတွေနဲ့တကယ်ထိတွေ့ခဲ့နေတယ်ဘာလုပ်တယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါမယ်။ရေရုံပေါ် CS ကို Chlorobenzene Melanonitrile Poison အတွက်အဆိပ်ဖြေစေမရှိသေးပါဘူး။ဒီဓာတ်ရုပ်ပစ္စည်းနဲ့ထိပြီးဆိုရင်တော့အသားရေလောင်ကျွမ်းတာ၊မျက်လုံးတွေကရင်တွေ၊လေချောင်းတွေဆက်ပြီးချောင်းဆိုးတာ၊အသက်ရှူကျက်တာ၊ရုပ်ရည်ဆိတ်ကစင်ကြာဖြစ်သွားတာမျိုးတွေနဲ့ကြုံရနိုင်ပါတယ်။အများအပြားထိမိသွားတယ်ဆိုရင်တော့အောင်စေနိုင်ပါတယ်အဓိကဦးနေနေမှာသုံးခွင့်ပေးထားတဲ့ဒီ CS အဆိပ်မထိအောင်အတက်နိုင်ဆုံးစူးစမ်းဖို့လိုအပ်တယ်လို့ဒီဆန်ရောကာဗွန်ဓာတ်ရုပ်ပစ္စည်းရဲ့သဘောတဘာဝကိုနားလည်ဖို့လည်းလိုပါတယ်ဒီလိုနားလည်ထားရင်ရှောင်းနိုင်တိမ့်နိုင်တယ်လို့ American စစ်တပ်သဘာဝဝန်ကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကပြောပါတယ်
ဒီ chemical ကခုနကကျွန်တော်ပြောလို့ချိန်ကြီးအရန်ရှည်တော့ तू आ ले दू रे अयान जी ले रे सो रो तू आ अपो म्यें म्यें ओ तू मा तवा नाय मो तू आ अंगवे आ अपो टेक फो चांस का ने रे आ को वे तवा मे ब्यो जिन ना तू ओ ऑ मा था बी को आ म्यें म्यें नी बो लो ले ऐ सोर्स को ने ने बों मा ညာ शी जाय लु आ तवा बी रो ट्वन ठों मे सो यिन ले एरी अलों ओ नी नै हा ओ लो वा मे दा मा तू ये जी शी दम्या गेस्ट दी अकों नों आ नै ने निया ओ वे जा तवा मे बो नो ऐ लो म्यू ले रे आ တန်းနိုင်တော့ပြန်ပေးချင်ပါတယ်။နောက်သူကလေးတိုက်တဲ့ရှိကိုပြေးပါ။ဘာလို့သူအငွေရကိုရှိလေးအားနဲ့လိုက်လာမှာကြောက်လို့။ဒါ ው လဲဟောင်ကောင်ကနီးတစ်ခုကဘာတွေ့လိုက်လဲဆိုတော့သူတို့နိုင်ငံတွေကတော့ပစ္စည်းတွေပေါ်တော့တိရွက်တွေကိုမှုတ်ထုတ်တဲ့စက်ကလေးကိုတည်သွားကြတယ်။အဲ့ဒီအငွေလာသူကဟိုဘက်ကိုပြန်မှုတ်ထုတ်လိုက်တယ်ကိုရှိမလား။အဲ့တော့ဒီအငွေကဟိုဘက်ရောက်သွားတာပေါ့နော်။နောက်ဟောင်ကောင်မှာပဲနောက်တနည်းပမာပြာ generation z ကလေးတွေလည်းလုံနေတာတွေ့တာတော့သူတို့ကတော့အဲ့ခုံးနဲ့အုပ်လိုက်တယ်မြန်မြန်အဲ့လိုမအရေးပြန်ပြန်လောင်းလိုက်တယ်ပေါ့ခုနပြောတဲ့ဟာတမန်တလင်းပေါ်မှာပဲလမ်းပေါ်မှာပဲရေနဲ့သူ့ကသူ activate ဖြစ်ပါစေလေ it doesn't matter လူသူ့ရဲ့လူ skin ကိုမရောက်အောင်ပြီးတာပဲဆိုတော့အဲ့ဒီနီးတွေနဲ့အုပ်နေတာတွေကမနစ်ကမှဟောင်ကောင်ကတွေ့တဲ့ဟာတွေပေါ့နော်အဲ့ဒါကိုသူ့ပမာ generation z ကလေးတွေကကျူကျူပြီးတော့တိနေပြီသူတို့ကျူပြီးတော့အဲ့ဒီနီးနဲ့လုံနေဒါပေမဲ့အနေရရမ်းများတယ်တကယ်လို့သူကဟိုပြစ်လိုက်တဲ့ဘူးမှာပုတ်လေးလေးခုထိမှရှိတယ်ကြာကြာရင်သူကဖုံးဆိုတန်းပေါက်တာဟုတ်ပေါက်တော့ကိုကအချိန်မီအုပ်နိုင်ရင်ကောင်းရင်မအုပ်နိုင်ရင်သူကပူလာပြီးအောက်ကတန်အားပါသွားကင်တာတွေလက်ကိုပူနိုင်တာတို့အဲ့လိုမျိုးရှိတာပေါ့နော်ဟိုတက်နစ်ရက်ကက်ကအပေါ်ကြီးလာတာအောက်ကလာတော့ရိုက်ရခက်တာဒါမျိုးလေးတွေရှိတာပေါ့နောက်သူမသွားခင်မှာလည်းအငွေးကကိုနှကောင်းနဲ့ဝင်လာတာတွေပါလေရှိတာဟုတ်အခုအမိုင်းမှာဝစ်စားသွားတာလေအဲ့ဒါတွေကာကွယ်ဖို့တော့လှုပ်ထားတဲ့ပုံပ
ါမျက်ရည်ရောဘုံနဲ့ပြစ်လာရင်ဘလို့ခုကကာကွယ်တာအကောင်းဆုံးလဲလူတွေအန်တရမရှိအောင်လေအဲ့တော့လေးပြောပြပြပ
ါဟုတ်ကဲ့ဟိုပထမဆုံးကတော့ preparation ပေါ့နော်မသွားခင်မှာလုံးဝလုံးဝမျက်ကပ်မှန်နေမတက်ပါနဲ့မျက်ကပ်မှန်ကအထဲထဲရောက်သွားပြန်ထုတ်ရတာပါညာခက်တဲ့အပြင်တချို့တွေဆိုရင်မျက်လုံးကိုလောင်သွားပြီး blind ဖြစ်တာမျိုးတော့ပါတော့ဖြစ်တယ်အဲ့တော့မျက်ကပ်မှန်ရှိသောလူများရှေ့ကိုထွက်မယ်ဆိုရင်ဒါမျက်မှန်အရင်တက်အောင်ပေါ့နော်မျက်မှန်တက်အောင်နောက်ကာကောပေါ့ရေကူးရုံးမှတက်တဲ့ကာကောမျိုးလည်းတက်လို့ရပါတယ်အခုချိန်ကကိုဗစ်ဖြစ်နေတော့ဒီလိုမျိုး death mask တွေလည်းရှိတာပဲ death mask တွေကထားပြီးတော့ gargle နဲ့ဆိုရင်အနည်းဆုံးနှူးညံ့တဲ့အသားရည်တွေကိုမဝင်သွားဘူးပေါ့အနည်းဆုံ
း
နောက်အင်းကြီးလက်ရှိကတော့အမြဲဝယ်ရမယ်သူက preparation အနေနဲ့ပေါင်းစောထိသမျှကိုသူကပူမှာဖြစ်တယ်နောက်ဒီကြောပုတ်ဤသေးတွေပါတယ်ယူသွားပြီဆိုရင်အင်းကြီးအပူတွေပါတယ်ထည့်သွားပေါ့
တကယ်လို့ဒီမျက်ရည်ရုံဘုံကဒီအငွေတွေပေါ့နော်ဒီအမှုံတွေကကိုနဲ့ထိသွားပြီဆိုလို့ရှင်ဘာလုပ်ရမလဲ
ဟုတ်ကဲ့ခုန preparation နဲ့ဘယ်လိုယူဖို့နဲ့ဘယ်လိုကာကွယ်ဖို့ပြောပြီးတော့အခုဟိုထိသွားပြီဆိုရင်ကိုကတော့ကာကွယ်ထားတဲ့အတွက်ဟိုမျက်လုံးတို့ပါးစပ်အထဲသေးတို့မဝင်ဘူးပဲဆိုပါဆိုဒါပေမဲ့ဒီ level တို့ဒီလွတ်နေတဲ့လက်နေရာတွေကအရန်ပူလာပြီတခုခုပြက်လာပြီဆိုရင်တော့ခုနပြောခဲ့တဲ့အတိုင်းအင်ကြီးအပူလဲအိတ်ထဲမှာပါမယ်အိတ်ထဲမှာရှိနေတဲ့အတွက်အင်ကြီးရှိတဲ့အင်ကြီးကလည်းဟိုမထိထားဘူးပေါ့နော်ခုနဟာနဲ့အသားနဲ့အင်ကြီးအပြင်မှာရှိတဲ့အမှုန်နဲ့ထပ်ထပ်ပြီးတော့ဆူဆွတ်ပြီးမလောင်အောင်အဲ့ဒီအင်ကြီးကိုလွတ်ပစ်ခဲ့တာတော့ပါလို့လောက်ရမှာပေါ့နော်နံပါတ်1ကနောက်ရေဆေးပြီဆိုရင်မျက်မှန်တို့အင်ကြီးလိုတော့နော်ဆက်ပြားနဲ့မြင်မြန်ဆေးလိုက်လို့ရတာပေါ့ဒီမျက်လုံးကြတော့ဆက်ပြားနဲ့ဆေးလို့မရတော့ရေကိုပဲလုတ်ခိုင်းတယ်နောက်မပုတ်ခိုင်းဘူးရေကိုလိုလိုလေးခေါင်းတစ်ဖက်ဆောင်းပြီးတော့ရေကိုလည်းသူကတည်းကညှစ်เสียပါတဲ့ဟာလေးမျိုးပါရင်ကောင်းတာပေါ့ရေများများမကုန်ပေါ့ဖုံးကြီးဖွင့်လိုက်ရင်တော့ရေအများကြီးကုန်သွားတာပေါ့ညှစ်เสียနှုတ်ပြီးတော့ဒီမျက်လုံးအထဲထဲမှာမတော်လည်းစမျက်လုံးပတ်ဝန်းကျင်မှာရှိနိုင်တဲ့ဟာမျိုးတွေမျက်လုံးပိတ်ပြီးပဲဖြစ်ဖြစ်လို့လောင်းချာမှာပေါ့မပုတ်ဖဲနဲ့ရေအားနဲ့ပဲဟိုဒီဘက်မျက်လုံးကိုဒီဘက်ပါသွားဟိုဘက်မျက်လုံးကိုဟိုဘက်ပါသွားအဲ့လိုမျိုးရေနဲ့ညှစ်ချဖို့နောက်ပြီးတော့ဟိုဟာအဝတ်အစားတွေကိုလည်းသူဟိုကောပြန်လျှော်မယ်ဆိုရင်လည်းဥမာ ziplock bag တို့ပါလို့ねတေချာပိတ်ပြီးတော့ဒီပြန်ပြီးမထွက်အောင်ပေါ့ကြွကြွကြီးဆိုလည်းခြီလိုက်ပေါ့နော်ပေါင်းစောအိမ်ရောက်မှပြန်လျှော်မယ်ဆိုသူကဆက်ဆက်ပြီးလောင်နေဒီအင်းကြီးရဲ့အပြင်မှာရှိနေတယ်နောက်တစ်ယောက်ကသွားထိရင်အဲ့လူလက်ကိုအပူလောင်တာမျိုးဖြစ်တာပဲပေါင်းစောသူကဟိုဆူဆွတ်တဲ့အရာကိုလောင်ဖို့အမြဲတမ်းကြိုးစားနေခုနပြောလို့ရေနဲ့လှုပ်တာမှန်လားဆိုရင်းနဲ့လဲသူကဆူဆွတ်တော့ activate ဖြစ်မှာပဲဒါပေမဲ့လမ်းကြီးကခံစားချက်မရှိတော့မသိဘူးလူစကင်ကခံစားချက်ရှိတော့သိနေတယ်လीအဲ့တော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ activate မဖြစ်သေးတဲ့အဝတ်စားရဲ့အပြင်အဟာကိုထပ်မထိဖို့ကြိုးစားရမှာပေါ့နော်တချို့ဆိုရင်ဗဇက်တွေကလည်းမအုံးမီလို့ဒီ level နဲ့ဝင်သွားပြီးတော့အရန်ချောင်းစိုးရပါညာဖြစ်ရင်အဆုတ်ထဲမှာအောက်ဆီဂျင်မရတဲ့လူတယောက်လို့ဆက်ဆံပြီးတော့သူ့ကိုအောက်ဆီဂျင်ပေးပြီးတော့အသက်ပြန်ခဲ့တာမျိုး နောက်ပြီးတော့မျက်လုံးလေးကိုဝင်သွားတယ်ပေါ့နော်ခုနမတော်တဆကျွန်တော်ပြောလို့ရေကိုတစ်ဖက်တစ်ချက်စီကစီးတယ်တို့ဘာလို့ဖြစ်တယ်ဆိုရင်လေဒီလုံးကအမှုံလို့အငွေ့လိုမျိုးမမြင်နိုင်လောက်တဲ့အထီကို rinse လုပ်ပြရမှာမပုတ်ဖဲနဲ့ပေါ့နော်တကယ်လို့အဲ့ဒီ CS poison ထိရင်အခုချိန်ထိ antidote စိတ်ဖြေစေမှာမရှိသေးဘူးအဲ့လိုချောင်းရံဆိုးလို့ဗျာလေးထိုးလိုက်ရင်ချောင်းဆိုးတက်တာမယ်လို့မရှိသေးဘူးပေါ့နော်နောက် skin တွေဘာတွေမှာ burn လုပ်တယ်ဆိုရင်လေနေပူလောင်တယ်လို့မျိုးဟိုမီးလောင်တယ်လို့မျိုးပဲဟောပေါ့နော်ကမီကယ်တော့ပထမမရှိအောင်လုပ်ရမှာပေါ့နော်ခက်တာလည်းဒီ skin ပေါ်မှာအငွေ့ကပ်နေရင်ရေလောင်းရင်ပူလဲပူအောင်မယ်သူ့လည်းကုံအောင်လုပ်ရအောင်မယ်ရေထိတာနဲ့လည်းသူက activate ဖြစ်အောင်မယ်ဆိုတော့အဲ့လိုမျိုးဟာတွေရှိတော့နေလောင်ထားတဲ့လူမီးလောင်ထားတဲ့လူတယောက်လို့ဆက်ဆံပြီးတော့ကုပေးပါလို့
American စစ်တပ်တဘာဝဝန်ချင်ကျမ်းမာရေးဆိုင်ရာအကြီးကဲဥသူရအောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာတွေ့ကြုံကြပါမယ
်။ဒေါက်ကင်မြူသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတပ်ဖြတ်နေတာသတင်းသမားတွေပါဝင်လူတွေကိုမတရားဖမ်းဆီးနေတာတွေဟာလုံးဝလက်ခံနိုင်ပွဲမရှိဘူးလို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကဆက်လက်ပြီးရရက်ဆက်ဆက်ဖိနှိပ်နေတာတွေကိုအန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုံချလိုက်ကြောင်းလဲနယူးယောက်ကုလသမဂ္ဂဌာနချုပ်မှတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထွေထွေမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောသွားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေအလွန်ဆိုးရွားနေပြီးလုံးဝထိန်းချုပ်လို့မရတော့မယ့်အနေအထားရောက်နေကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလဌာနကိုယ်စားလှယ်ကတောက်ကြနေကသတိပေးပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာတင်ပြီးတဲ့နောက်တေဆုံးခဲ့သူပေါင်း212ဦးမကရှိနေပြီးအဲ့ဒီထဲမှာ15ဦးဟာကလေးအရွယ်တချို့ဆိုရင်အသက်14နှစ်အောက်တွေဖြစ်တယ်လို့လည်းသူကပြောပါတယ်။လက်ရှိမြန်မာစစ်တပ်ပြစ်ခတ်နှိမ်နှင်းမှုတွေကိုကုလသမဂ္ဂရန်ကုန်ရုံးအနေနဲ့စောင့်ကြည့်မှတ်တမ်းတင်ပြုစုထားတယ်လို့လည်းသူကဆိုပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီဌာနကိုယ်စားလှယ်အန်ဒရူးကက်ဝုဒ်ကရန်ကုန်ရုံးကနေမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်။မြန်မာနိုင်ငံမှာဆီယနာတိမ့်မှုကိုကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်ကို American Outlook တော်မှာတောက်ကြနေကတခဲနဲ့အတီးပြလိုက်ပါတယ်။ February 1ရက်နေ့ကရွေးကောက်တင်မြှောက်ခံထားရတဲ့ဒေါအောင်ဆန်းစုကြည်အစိုးရကိုဖြုတ်ချပြီးတဲ့နောက်ဆန္ဒပြမှုတွေကိုဖိနှိပ်ရမှာမြန်မာစစ်တပ်ကကြမ်းတမ်းတဲ့နှိပြူဟာတွေတိုးမြင့်အသုံးပြနေတဲ့အပေါ် American Outlook တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်။အောက်လွတ်တော်ကအတီးပြုလိုက်တဲ့ဒီဆုံးဖြတ်ချက်မှာဆီယနာတိမ့်မှုနဲ့မြန်မာအရက်သားခေါင်းဆောင်တွေဖမ်းဆီးထိန်းသိမ်းထားတာကိုကန့်ကွက်ရှုံချထားပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့အလုပ်တာဝန်တွေပြန်လည်လုပ်ဆောင်နိုင်ဖို့လွှတ်တော်ခေါ်ယူရေးစတာတွေကိုတောင်းဆိုထားပါရဲ့ရှင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့အာဆီယံ10နိုင်ငံကြားအထူးစည်းဝေးတရက်ခေါ်ယူဆွေးနွေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်တာကိုမလေးရှားဝန်ကြီးချုပ်မူဟာဒင်ယာစင်ကထောက်ခံကြောင်းတောက်ကြနေကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရဖွဲ့ကိုဖြုတ်ချခဲ့တဲ့နောက်မြန်မာရေအားလျှက်စစ်စီမံကိန်းဆိုင်ရာဖွံ့ဖြိုးရေးအတွက်ပါဝင်ဆောင်ရွက်နေတဲ့ပြင်သစ်စွမ်းအင်လုပ်ငန်းအဖွဲ့ EDF ကသူ့လုပ်ငန်းတွေကိုဆိုင်းငံ့လိုက်ကြောင်းတောက်ကြနေမှာအတည်ပြုပြောဆိုခဲ့ပါတယ်ရှင်။အနာဂတ်ရာဇဝတ်မှုဆိုင်ရာတရားစွဲဆိုမဲ့လုပ်ငန်းစဉ်တွေအတွက်မြန်မာနိုင်ငံမှာဆီယနာတိမ့်ချိန်ကစပြီးကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတပ်တွေအထောက်ထားတွေကိုစုဆောင်းနေတဲ့ကုလသမဂ္ဂရဲ့လှုပ်ရက်ကိုရန်ကုန်အမေရိကန်တန်ယုံကကြိုဆိုလိုက်ပါတယ်။တောက်ချာနေကထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့ကြေညာချက်မှာဖေဖော်ဝါရီလ1ရက်နေ့ဆီယနာတိမ့်ချိန်ကစပြီးမြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့ဖြစ်ရပ်တွေကိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာWIWM အနေနဲ့အနီးကပ်စောင့်ကြည့်နေပြီးလူခွင့်ရေးချိုးဖောက်မှုမှန်သမျှတပ်သေးအထောက်အထားတွေနဲ့စုဆောင်းပြုစုနေတာဟာအရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့လည်းဖော်ပြထားပါဗျာ
ကျေးဇူးပါမန်ရင်ခင်ဗျာဒီမနေ့အတွက်အတန်းမိုင်းဆိုင်ရာအင်ဂျင်နီယာတော့ Patrick Deya ဖြစ်ပါတယ် VOE ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါတောင်းရရှိများနဲ့တူကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးပြီးရှင်လန်းချမ်းမြေ့တဲ့မနေ့ခင်းဖြစ်နိုင်ကြပါစေခင်ဗျာ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ